ဂျပန်နိုင်ငံကိုရောက်နေတဲ့မြန်မာစစ်အစိုးရလက်ရနဲ့စိုက်ပျိုးရေးဝန်ကြီးဗိုလ်ချုပ်ထေးဦးနဲ့တွေ့ဆုံရမှာဂျပန်နိုင်ငံရဲ့ဝန်ကြီးမစ္စတာဟီရိုဖူမီနာကာဆိုနေကဒေါင်ဆန်းစုကြည်ကိုအမြန်လှုပ်ပေးဖို့တောင်းဆိုလိုက်တယ်လို့သိရပါတယ်ဂျပန်အစိုးရဖိတ်ကြားချက်နဲ့ဂျပန်နိုင်ငံကိုချစ်ကြည်ခီရောက်နေတဲ့ဗိုလ်ချုပ်ထေးဦးနဲ့တွေ့ဆုံရမှာဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးကြီးတဲ့နိုင်ငံရေးကောင်းဆောင်တွေပါဝင်နိုင်ရေးဟာအဓိကကျတယ်လို့ခံယူထားတဲ့အကြောင်းဒါကြောင့်ဒီလိုတွေ့ဆုံရမှာဂျပန်နိုင်ငံရဲ့ဝန်ကြီးကဒေါင်ဆန်းစုကြည်ကိုလှုပ်ပေးဖို့ပြောကြားခဲ့တာဖြစ်ကြောင်းဂျပန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မစ္စတာတာကာရှိအာဂမတ်စုက RFP ကိုပြောပါတယ်
The democratization of Myanmar would proceed with the all the relevant actors involved.
Democracy နဲ့ကူပြောင်းရေးမှာအရေးကြီးနိုင်ငံရေးခေါင်းဆောင်တွေပါဝင်ဆောင်ရွက်ခွင့်ရှိဖို့ဟာအရေးပါတဲ့အကြောင်းဒါမှသာလာမယ့်2030ရွေးကောက်ပွဲဟာအများလက်ခံမဲ့အောင်မြင်တဲ့ရွေးကောက်ပွဲဖြစ်လာမှာဖြစ်ကြောင်းဂျပန်ဝန်ကြီးကပြောကြားခဲ့တယ်လို့ပြောခွင့်ရသူ Mr. Akamatsu ကပြောတော့တာပါဒီလိုပြောဆိုချက်နဲ့ပတ်သက်ပြီးမြန်မာစစ်အစိုးရဝန်ကြီးဗိုလ်ချုပ်ထေးဦးကဒေါက်ဆန်းစုကြည်ကိုမြန်မာနိုင်ငံရဲ့ဥပဒေလုံထုံးလုံနည်းနဲ့ညီလောက်ကန်ဆောင်ရွက်တာဖြစ်ပြီးစစ်အစိုးရအကြီးအကဲဗိုလ်ချုပ်မှုရေးသန်းရွှေကပြောထားတဲ့အတိုင်းကန့်သက်ချက်နဲ့အညီနေထိုင်ရင်စောစောပြန်ဖြုတ်ပေးဖို့ရှိတယ်လို့ဖြေကြားခဲ့တဲ့အကြောင်းဂျပန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ
် Well first of all Mr. Teu reaffirmed that the answer suit as regards answer
ဂျပန်ကလုံလောဆယ်တပတ်ကြာချစ်ကြည်ခီရောက်နေတဲ့ဗိုလ်ချုပ်ထေးဦးဟာမြန်မာစစ်အစိုးရကဖွဲ့ထားတဲ့နိုင်ငံရေးလူမှုရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ပြည်တော်စုကြက်ခိုင်တဲ့ဖွံ့ဖြိုးရေးအသင်းကထိတ်တန်းကြတဲ့အတွေ့အမှုတူဖြစ်ပါတယ်။ဂျပန်ခီးစဉ်အတွက်မှာစိုက်ပျိုးရေးအပြင်နိုင်ငံရေးနဲ့ပတ်သက်လို့တခြားဆွေးနွေးမှုတွဲဆုံမှုတွေရှိပါသလားလို့မေးရမှာတော့ Mr. Akamatsu က
Actually, the, as I said, this invitation was given to Mr. Teu as he, for his capacity as
ဗိုလ်ချုပ်ထေးဦးကိုစိုက်ပျိုးရေးဝန်ကြီးဖြစ်ဖိတ်ကြားခဲ့တာဖြစ်ပြီးကြက်ခိုင်ရဲ့အတွေ့အမှုအဖြစ်ဖိတ်ခေါ်ခဲ့တာမဟုတ်တဲ့အကြောင်းဂျပန်ဆိုရတဲ့သက်ဆိုင်တဲ့ဆွေးနွေးပွဲနဲ့တွေ့ဆုံမှုတွေကအပတခြားပြင်ပတွေ့ဆုံဆွေးနွေးမှုတွေကိုတော့ကျွန်တော်တို့ပြောခွင့်မရှိပါဘူးလို့မစ္စတာအာကမတ်စုကပြောတော့တာပါဂျပန်ဆိုရဟာမြန်မာနိုင်ငံက2008ခုနှစ်စက်တင်ဘာမှာဖြစ်ပေါ်ခဲ့တဲ့တန်ခါအရေးခင်ဆန္ဒပြတောင်းဆိုမှုတွေကိုမြန်မာအာဏာပိုင်တွေကအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်မြန်မာစစ်အစိုးရကိုအကူအညီပေးတာတွေလျှော့ချခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီရေးနဲ့ဒေါင်ဆန်းစုကြည်ရေးကိစ္စတွေမှာကုလသမဂ္ဂမှာပဲဖြစ်ဖြစ်ဒေသဆိုင်ရာဆွေးနွေးပွဲတွေမှာပဲဖြစ်ဖြစ်အခါခွန်တဲ့နိုင်ပေါ်ပေါ်တင်တဲ့ဝေဖန်မှုတွေရှိလာခဲ့ပါတယ်။ဒါဟာဂျပန်အစိုးရနိုင်ငံခြားရေးမူဝါဒတည်တာတဲ့ကြောင်းလဲလာမှုဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးမစ္စတာအာကာမတ်စုက
the basic position has of Japan has not been changed that with regard to the democratization
ဒီကအားဖြင့်ဂျပန်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒဟာမပြောင်းလဲတဲ့အကြောင်းမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာသက်ဆိုင်ရာအဖွဲ့အစည်းနဲ့ပုဂ္ဂိုလ်တွေပါဝင်ပြီးငင်းငင်းချမ်းချမ်းနဲ့အမြန်ဆုံးဖြစ်ပေါ်ရေးဟာဂျပန်နိုင်ငံရဲ့သဘောထားဖြစ်ပါကြောင်းပြောပါတယ
် as well as the and as for the Aung San Suu Kyi herself we basically
ဒေါ်ဆန်းစုကြည်နဲ့ပတ်သက်လို့လည်းဒီလိုပါပဲဒေါ်ဆန်းစုကြည်ပါဝင်နိုင်ငံရေးကျင်းသားတွေလှုပ်ပေးရေးဟာအရေးကြီးတဲ့အခြေလမ်းဖြစ်တယ်လို့ဂျပန်နိုင်ငံအနေနဲ့ရှုမြင်တဲ့အကြောင်းဒါကြောင့်ဒီကနေ့ဗိုလ်ချုပ်ထေးဦးနဲ့တွေ့ဆုံရမှာနိုင်ငံသားရေးဝန်ကြီးကဒီလိုအသိပေးပြောဆိုခဲ့တာဖြစ်တဲ့အကြောင်းဂျပန်နိုင်ငံဂျာယီဝန်ကြီးဌာနပြောခွင့်ရသူမစ္စတာတာကာရှိအာကမတ်စုက RFP ကိုပြောတော့တာပါမြန်မာစစ်အစိုးရလေယာဉ်နဲ့စိုက်ပျိုးရေးဝန်ကြီးဗိုလ်ချုပ်ထေးဦးကိုဂျပန်နိုင်ငံကအလဲပတ်ဖိတ်ကြားခဲ့ရမှာဒေါင်ဆန်းစုကြည်အမှုစီရင်ချက်ချပြီးတာနဲ့တိုက်ဆိုင်ခဲ့တာဖြစ်ပြီးဆက်ဆက်ပတ်သက်တာမရှိဘူးလို့သိရပါတယ်ဗိုလ်ချုပ်ထေးဦးရဲ့ခီးစဉ်တခြားဂျပန်နိုင်ငံမှာရှိတဲ့မြန်မာဒီမိုကရေစီရေလှှရှားသူတွေကလည်းဒေါင်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားရေလှုပ်ပေးဖို့ဒီမိုကရေစီအမြန်ဆုံးဖြစ်ပေါ်လာဖို့ဆန္ဒပြတောင်းဆိုတာတွေလည်းရှိနေပါတယ်ဗိုလ်ချုပ်ထေးဦးရဲ့ခီးစဉ်အတွက်ဂျပန်အစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးရမှာလဲကုံသွယ်ရေးစီးပွားရေးစတဲ့နိုင်ငံဆက်ဆံရေးမှာသဘောတူလက်မှတ်ရေးထိုးတဲ့ကိစ္စမျိုးတစုံတရာမရှိပါဘူးလို့လဲဂျပန်နိုင်ငံသားဝန်ကြီးဌာနက RFP ကိုပြောကြားသွားပါတယ်ခင်ဗျာ